နှစ်စဉ်ခရီးသွားဧည့်သည်တန်းနဲ့ချီလာရောက်လဲပတ်တဲ့ကမ္ဘောဒီးယားနိုင်ငံအန်ကော်ဝတ်ဘုရားကျောင်းနဲ့မြန်မာနိုင်ငံကရှေးဟောင်းယဉ်ကျေးမှုအမွေအနှစ်တွေရှိရာပုဂံဒေသတို့ပူးပေါင်းပြီးတော့ခရီးသွားလာရေးလုပ်ငန်းတိုးမြှင့်လှုပ်ဆောင်သွားဖို့မြန်မာနိုင်ငံခရီးသွားလုပ်ငန်းဝန်ကြီးဌာနကကြိုးပမ်းနေတာနဲ့အမျှမြန်မာနိုင်ငံခရီးသွားလုပ်ငန်းတိုးတက်လာဖို့အခွင့်အလမ်းတွေရှိနေတယ်လို့ခရီးသွားလုပ်ငန်းတာဝန်ရှိသူတဦးကပြောဆိုလိုက်ပါတယ်။ပုဂံအန်ကော်ဝတ်ပူတွဲခီးသွွားလုပ်ငန်းကြောင့်အလားအလာအဆိုးအကောင်ဘာတွေများရှိနိုင်ပါမလဲဆက်သွယ်မေးမြန်းထားတဲ့မခင်ဖြူထွေးပြောပြပေးပါရှင
်မြမခီးသွွားလုပ်ငန်းဟာတိုင်းပြည်ပွင့်လင်းလာပြီးနောက်ပိုင်းမှာအရင်ထက်တိုးတက်လာတဲ့အခြေအနေတွေအများကြီးရှိတယ်ဆိုပေမဲ့လည်းအိန္ဒိယနိုင်ငံတွေနဲ့နှိုင်းယှဉ်တော့အနောက်ကျနေသေးပါပြည်တွင်းပြည်ပခီးသွွားတွေအလားများတဲ့ပုဂံလိုဒေသမျိုးမှာနှစ်စဉ်ခီးသွွားသင်္ကန်းပဲရှိတဲ့အချိန်ဒေသတွင်းကမ္ဘောဒီးယားနိုင်ငံကအန်ကော်ဝတ်ဘုရားကျောင်းရှိရာ Siem Reap ဒေသကိုလာရောက်တဲ့ခီးသွွားဧည့်သည်ကတော့နှစ်စဉ်နှစ်တန်းခန့်ရှိပါတယ်။ဒီလိုခီးသွွားတန်းနဲ့ချီနှစ်စဉ်လာရောက်နေတဲ့အန်ကော်ဝတ်နဲ့ပုဂံဒေသနှစ်ခုပေါင်းပြီးတော့ပူတဲ့ခီးစဉ်တွေစီစဉ်နိုင်အောင်မြမဟိုတယ်နဲ့ခီးသွွားလာရေးဝန်ကြီးဌာနကဥဆောင်ကြိုးပမ်းနေပြီးတော့တဟမြမခီးသွွားလုပ်ငန်းတိုးတက်လာစေမယ့်အပြောင်းအလဲတစ်ခုဖြစ်လာစေလိမ့်မယ်လို့မြမနိုင်ငံခီးသွွားလုပ်ငန်းအဖွဲ့ချုပ်ဒူအကထကိုဖြိုးဝေရစာကပြောပါတယ
်။ဒီလိုမျိုးအန်ကော်ဝတ်နဲ့ပုဂံနဲ့ကမ္ဘောဒီးယားနဲ့မြန်မာနိုင်ငံရဲ့ရှိအောင်ယဉ်ကျေးမှုနဲ့ပတ်သက်တဲ့ခီးသွွား attraction နေရာနှစ်ခုကိုဆိတ်ဆက်ပေးခြင်းအပြင်ဒီမြန်မာနိုင်ငံရဲ့ခီးသွွားလုပ်ငန်းတွေပြုသဘောဆောင်တဲ့အကြောင်းလဲတွေပဲဖြစ်ပေါ်လာမှာပါ။နံပါတ်၁ခီးသွွားဧည့်သည်အရေးအတွက်ပို့ပြီးတော့မြန်မာနိုင်ငံအတွက်ပို့မြင့်လာပါမယ်။သူတို့ဖြစ်ရတော့ပကံကိုတိုက်ရိုက်လာပြီးတော့ဆင့်တဲ့အတွက်နံပါတ်၄လေတောင်းလိုင်းလာ frequency ပို့ပြီးမြင့်လာမယ်ခီးသွွားဧည့်သည်အရေးအတွက်ပို့မြင့်လာမယ်။အဲ့ဒါဆိုလို့ရှိရင်လက်ရှိ MP ဖြစ်နေတဲ့ပကံမှာရှိနေတဲ့ဟိုတယ်ခန်းနေပြေဖို့အတွက်ကိုခွင့်လန်းကောင်းတစ်ခုပါပဲ။အဲ့ဒါနဲ့တစ်ဆက်တည်းမှာဒီအဲ့ဒေတာတွေမှာရှိရဲဟိုဆက်ဆက်နေတဲ့ခီးသွွားလုပ်ငန်းနဲ့ဆက်ဆက်နေတဲ့ဟလာ transportation နဲ့ပတ်သက်တဲ့ကားလုပ်ငန်းတွေစားတောက်ဆိုင်တွေအလုပ်ကံခွင့်လန်းတွေပေါ်ပေါက်လာမယ်။အကုန်လုံးအတွက်ကြိုးရှိပြီးမဲ့လုပ်ငန်းဖြစ်ပါတယ်။
ခီးသွွားလုပ်ငန်းတိုးတက်မှုနဲ့အတူတိုင်းပြည်ဝင်ငွေတိုးတက်လာနိုင်တဲ့တစ်ချိန်တည်းမှာပဲဒီခီးသွွားလုပ်ငန်းကြောင့်ပဲရေရှည်မှာသဘာဝပတ်ဝန်းကျင်နဲ့လူမှုတိုင်းဝိုင်းပေါ်မှာရိုက်ခတ်မှုတွေရှိနိုင်တယ်ဆိုတဲ့ထောက်ပြပြောဆိုမှုတွေကလည်းအများပြားရှိနေတာပါ။ဒါပေမဲ့ကိုဖြိုးဝီယာစာကတော့အခုစီစဉ်ကနေအစိုးထက်အကောက်ပိုများနိုင်တယ်လို့သုံးသပ်ပါတယ်။သဘာဝပတ်ဝန်းကျင်ပေါ်မှာထိခိုက်မှုနည်းပြီးတော့ရေရှည်ခန်းနဲ့ခီးသွွားလုပ်ငန်းဖြစ်အောင်မြမဟိုတယ်နဲ့ခီးသွွားလာရေးဝန်ကြီးဌာနကကြိုးပမ်းဆောင်ရွက်နေတာမို့အကျိုးရလည်းပိုပြီးတော့များဖို့သာရှိပါတယ်လို့သူကပြောပါတယ်။
ခီးသွွားလုပ်ငန်းကအကောင့်နေကြီးပဲပြီးတဲ့စိုးကျိုးမရှိဘူးလားဆိုအဲ့လိုလည်းမဟုတ်ပါဘူး impact ဆိုတော့ခီးသွွားလုပ်ငန်းကြောင့်မလို့ impact ကအမျိုးမျိုးရှိပါတယ်တဘာပတ်ဝန်းကျင်ကိုထိခိုက်မှုလို့ဟလာရင်းချင်းမှုကိုထိခိုက်တာတို့ဒါမျိုးတွေရှိပါတယ်ဒါပေမဲ့အခုကျွန်တော်တို့ဒီလုပ်ငန်းကိုလုပ်ကင်နေတဲ့အခါမှာအဲ့လိုမျိုးစိုးကျိုးဒီမှာလာပြီးတော့တတ်နိုင်တဲ့များနည်းအောင်လို့ဒီဟိုတယ်နဲ့ခီးသွွားလာရေးလုပ်ငန်းဝန်ကြီးဌာနအနေနဲ့ဒါတွေလက်ဆက်သွင်းပြီးစဉ်းစားပြီးတော့မှဒီလုံငန်းကိုစီမံခန့်ခွဲမှုပြုလုပ်မှာဖြစ်ပါတယ်။သူတို့ဖြစ်ရတော့လေးမြန်နေဆင်းတဲ့အတွက်ဟလာကာဗွန်ဖုတ်ပရင့်တွေပုံများလာမယ်ဆိုတာမျိုးကတော့ဒါမလွဲမရှောင်တာပါဘူး။ဒါပေမဲ့ဒီပုဂံဖျားတွေကိုထိခိုက်လောက်အောင်တော့ဘာပောင်းခြင်းထိခိုက်မှုမဖြစ်စေနိုင်တော့ပါဘူး။နောက်တစ်ခါအတန်းဆူညာမှုဆိုတာလည်းနောက်ပိုင်းဟလာရှေးတော့ဟို Fokker 27လေးမြန်နေရဲ့ဆူညာမှုမျိုးတော့မရှိတော့ပါဘူး။အခုနောက်ပိုင်းလေးမြန်နေကလေးမြန်နေရဲ့အတန်းဆူညာမှုကလည်းပုံပြီးငြိမ်လာပါတယ်။နောက်တစ်ခါလေးမြန်ဆင်းတဲ့ကြောင့်မလို့တုံ့ခါမှုရှိရဆိုတာမျိုးလဲငင်းလင်းလှုပ်လောက်အောင်ဒီဖျားတွေပြိုကျလောက်အောင်ဒီတုံ့ခါမှုလည်းရှင်းနိုင်မအောင
်ပကံနဲ့အန်ကောဝက်ပူးတွဲခီးစဉ်တွေအကောင့်ထဲပေါ်နိုင်ဖို့နှစ်နိုင်ငံသက်ဆိုင်ရာခီးသွွားလုပ်ငန်းတာဝန်ရှိသူတွေအကြားမှာတွေ့ဆုံဆွေးနွေးနေကြပြီးတော့ရှင်းနှစ်အတွင်းမှာဒီအစီအစဉ်အကောင့်ထဲပေါ်လာဖို့ခံမရပါဗျပြည်တွင်းပြည်ပခီးသွွားတွေပိုးပြီးတော့တိုးလာနေတဲ့အခြေအနေမှာပကံလိုဒေသမျိုးမှာတော့ခီးသွွားဝန်ဆောင်မှုတွေတွန်းမြစ်ပေးနိုင်ဖို့အသင့်အနေထားမှာရှိနေပြီးသားပါလို့လဲကိုဖြိုးဝေရစာကပြောပါတယ်ခီးသွွားလုပ်ငန်းလုပ်ကင်သူတို့ချို့နဲ့ဝါရဲ့အဲလန်းညုံတို့ချို့ကတော့မြန်မာနိုင်ငံမှာဒီခီးသွွားလုပ်ငန်းကဏ္ဍတိုးတက်လာဖို့အတွက်အလားအလာကောင်းတွေအများပြားရှိတယ်လို့ဆိုပေမဲ့လည်းတကယ်တမ်းတိုးတက်လာဖို့မှာတော့ထိရောက်တဲ့မူဝါဒတွေချမှတ်အကောင့်ထဲပေါ်တာအပါအဝင်ပြုပြင်ပြောင်းလဲမှုတွေအများကြီးလှုပ်ဆောင်ရအောင်မယ်လို့အကြံပြုပြောဆိုနေကြပါရဲ့ရှင်